Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2016ခုနှစ်အော်တိုဘာလ10ရက်စနေနေ့ညနေပိုင်း VOE စီစဉ်တွေကို6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်တန်လွှင့်နေပါပြီရှင်ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ကတော့ရန်နိုင်ပါစနေညနေခင်းသတင်းတွေကိုကိုညံဝဲအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်2005ခုနှစ်တုန်းကအမျိုးသမီးနဲ့ပတ်သက်ပြီးညဉ့်ဉန်းရိုင်းပြစွာပြောထားတဲ့ဗီဒီယိုဖိုင်တစ်ခုထွက်လာပြီးတဲ့နောက် Republican Party သမ္မတလောင်း Donald Trump ကတောင်းပန်လိုက်ပါတယ်ချိန်ထဲမှာပဲ Republican Party ခေါင်းဆောင်တချို့ကလည်း Donald Trump အပေါ်မှာထောက်ခံတာတွေပြန်ရုပ်သိမ်းလိုက်ပါတယ် American ပြည်ထောင်စုကမြန်မာနိုင်ငံအပေါ်တန်ခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဥပဒေကိုရုပ်သိမ်းလိုက်ကြောင်းသမ္မတ Barack Obama ကလက်မှတ်ရေးထိုးလိုက်ပါတယ်အခုလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့ညနေခင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းစာမနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံပေါ်မှာအမေရိကန်ကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးလိုက်တာကိုသတိထားစောင့်ကြည့်နေကြမဲ့သူတွေရှိသလိုစီးပွားရေးပညာရှင်တွေဘက်ကတော့ကြိုဆိုကြတာတွေလည်းရှိပါတယ်
အခုပြောင်းကာလဆိုတော့အားကြိုင်နေတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မို့လို့တွက်ချက်ပြီးစွန့်စားရတဲ့ကိစ္စတွေရှိတယ်။အဲ့ဒီလိုတွက်ချက်ပြီးစွန့်စားတာတော့စွန့်စားတိုက်တယ်လို့ကျွန်တော်ကတော့အဲ့လိုယူဆတယ်။ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့
မြန်မာနိုင်ငံရဲ့အကဲခတ်တူဖြစ်တဲ့ဒေါက်တာတင်မောင်တန်းရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။ကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်မှာတော့လေးထုညဉ့်ညံ့မှုနဲ့မှတ်ဉာဏ်ကျဆင်းတဲ့ယောဂ Alzheimer's ဆက်ဆက်မှုရှိနေသလားဆိုတာကိုလည်းပြောပြပေးဦးမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုညံဝင်းအောင်တို့ကကြေညာပါမယ်ရှင်။
2005ခုနှစ်တုန်းကအမျိုးသမီးတွေနဲ့ပတ်သက်ပြီးညဉ့်ဉန်းရိုင်းပြစွာပြောထားတဲ့ဗီဒီယိုဖိုင်တစ်ခုတောက်ကြနေကထွက်ပေါ်လာပြီးတဲ့နောက်သူဟာပြီးပြည့်စုံတဲ့သူတစ်ယောက်၆ပြည့်ကင်းသူတစ်ယောက်ဖြစ်တယ်လို့ဘယ်တော့မှမပြောခဲ့ကြောင်း Republican Party သမ္မတလောင်း Donald Trump ကစနေမနက်အစောပိုင်းကအတန်းသွင်းပြီးတော့တောင်းပန်လိုက်ပါတယ်အဲဒီထဲမှာသူ့အနေနဲ့အနာဂတ်မှာပိုမိုကောင်းမွန်တဲ့လူတစ်ယောက်ဖြစ်အော်နေသားပေါ်လေဂရိပြူထားပါတယ်လွန်ခဲ့တဲ့နှစ်ပေါင်းများစွာကပြောထားတာဟာရွေးကောက်ပွဲအတွက်အနောက်ရှက်ဖြစ်အောင်လုပ်ဖို့အတွက်သာဖြစ်တယ်လို့ Donald Trump ကပြောပါတယ်သူကတောင်းပန်စကားပြောတဲ့အချိန်ထဲမှာပဲ Democratic Party သမ္မတလောင်း Hillary Clinton နဲ့သူမရဲ့ခင်မွန် Bill Clinton တို့ကိုလည်းဝေမန်လိုက်ပါတယ်သမ္မတဟောင်း Bill Clinton ကအမျိုးသမီးတွေကိုအမှန်တကယ်စော်ကားတာတွေလုပ်ခဲ့ပြီးဇနီးဖြစ်သူ Hillary Clinton ကတော့အဲ့လိုစော်ကားခံရတဲ့အမျိုးသမီးတွေကိုအနိုင်ထက်ပြုကျင့်ခဲ့တယ်လို့ Donald Trump ကပြောကြားလိုက်ပါတယ် Republican Party တာဝန်ရှိသူတွေကတော့ Donald Trump ပြောကြားတာကိုတောက်ချာနေကပြစ်တင်ရှုတ်ချခဲ့ကြပါတယ်ဗီဒီယိုတစ်ခုထဲမှာတော့ Donald Trump ကသူ့ကိုအမျိုးသမီးတွေကအလိုလိုစိတ်ဝင်စားကြပြီးတော့နာမည်ကြီးဆိုရင်အမျိုးသမီးတွေကလည်းဘာလို့လို့ခွင့်ပြုပြီးလုတ်ချင်တာလုတ်လို့ရတယ်ဆိုပြီးတော့ပြောကြတာဖြစ်ပါတယ် Republican Party ဥက္ကဋ္ဌ Rins Priebus ကတော့ဘယ်အမျိုးသမီးကိုမှဒီလိုအသုံးအနှုန်းမျိုးဒီလိုပုံစံမျိုးနဲ့ဘယ်တော့မှမပြောဆိုသင့်ဘူးလို့ပြောလိုက်ပါတယ် American Outlet ဥက္ကဋ္ဌ Paul Ryan ကတော့ Donald Trump အနေနဲ့ဒီဗီဒီယိုထဲမှာပြောထားတာထက်ကိုအမျိုးသမီးတွေအပေါ်မှာပို့ပြီးတော့လေးစားမှုရှိတယ်ဆိုတာနိုင်ငံကသိအောင်လုပ်ပြသွားနိုင်ဖို့မျှော်လင့်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
Republican Party ရဲ့ဦးဆောင်ပါတီဝင်တချို့ဟာသူတို့ပါတီသမ္မတလောင်း Donald Trump အပေါ်ထောက်ခံမှုကိုပြန်လည်ယူသိမ်းနေကြပါပြီ2005ခုနှစ်တုန်းက Donald Trump ကအမျိုးသမီးတွေကိုမတော်တရားစော်ကားပြီးပြောဆိုခဲ့တဲ့ဗီဒီယိုတောက်ကြနေကထွက်ပေါ်လာခဲ့ပြီးနောက်အခုလိုထောက်ခံမှုတွေယူသိမ်းနေကြတာဖြစ်ပါတယ်အောက်လွတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan က Trump ရဲ့ပြောဆိုပုံကိုစိတ်ပျက်ကြောင်းနဲ့ Paul Ryan ရဲ့ဇာတိ Wisconsin ပြည်နယ်မှာကျင်းပမဲ့နှစ်ပတ်လည်ဆောင်းဦးပေါက်ပွဲတော်တက်ရောက်ဖို့ Trump ကိုမဖိတ်ကြားတော့ဘူးလို့ပြောလိုက်ပါတယ် Republican Party ဥက္ကဋ္ဌ Rins Priebus ကဒီ Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker ကနဲ့အတူအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan တို့ကလည်း Trump ဟာဒီနှစ်ပတ်လည်ဆောင်းဦးပေါက်ပွဲတော်ကိုတက်ရောက်ဖို့အစောပိုင်းကစီစဉ်ခဲ့ကြတာဖြစ်ပါတယ် Republican Party ဥက္ကဋ္ဌ Priebus ကဒီ Donald Trump ရဲ့အမျိုးသမီးတွေပေါ်ဒီလိုမလို့လားပွေရအပြောဆိုတွေနဲ့ဘယ်တော့မှမပြောဆိုသင့်ဘူးလို့ဝေဖန်လိုက်ပါတယ် Republican သမ္မတလောင်းအပြင်2008ခုနှစ်တုန်းကသမ္မတ Obama နဲ့အတူရှင်ပြိုင်ခဲ့သူ John McCain ကတော့ Donald Trump အနေနဲ့သူ့ရဲ့အပြုမူတွေပြောဆိုမှုတွေနဲ့အကျိုးဆက်တွေကိုသူတူတည်းသာခံစားသင့်တယ်လို့ပြောဆိုလိုက်ပါတယ
် WikiLeaks Internet ဆာမျက်နှာက Democratic Party သမ္မတလောင်း Hillary Clinton ရဲ့ email တွေကိုတောက်ကြနေကဖွင့်ချလိုက်ပြီးတော့အဲ့ဒီမှာ Wall Street ကုမ္ပဏီကြီးတွေကိုပြောထားတဲ့မိန့်ခွန်းတွေလည်းပါပါတယ် မူဝါဒရေးရာကိစ္စတွေနဲ့ပတ်သက်ပြီးတော့တချို့ကိစ္စတွေကအများပြည်သူကိုချပြလို့ရတာရှိသလိုတချို့ကိစ္စတွေကချပြလို့မရတဲ့အတွင်းကိစ္စတွေဖြစ်တယ်လို့မစ္စစ်ကလင်တန်ပြောခဲ့တယ်လို့သတင်းတွေကဆိုပါတယ်။မဲဆက်စီယုံရဲ့ကာလအတွင်းမဲဆန္ဒရှင်တော်မြင့်များကဟီလရီကလင်တန်ဟာယုံကြည်စရာမကောင်းတဲ့သူဖြစ်တယ်လို့တခြားလုံးရှုမြင်လာခဲ့ကြတာဖြစ်ပါတယ်။ မဲဆက်စီယုံရဲ့အတွင်းမှာဟီလရီကလင်တန်ရဲ့အပေါ်ယံများတဲ့တယောက်ဟာသူ့ရဲ့ငကိုတယောက်မှမဟုတ်ဘဲလုံးဝကိုမာရွံ့နေတဲ့ဆိုတာဒီအီးမေးလ်တွေကထုတ်ဖော်ပြသလိုက်တယ်လို့ Republican Party Okata Long Rance Previous ကတောက်ချင်ညာချက်ထုတ်ပြန်ပြီးတော့လည်းပြောကြားလိုက်ပါတယ်။ဒီ email တွေဟာ Clinton ရဲ့ရွေးကောက်ပွဲမဲဆက်စီယုံရဲ့ Committee Okata John Podesta ရဲ့ခုခံလိုက်ရတဲ့ email တွေကနေ WikiLeaks ထုတ်ပြန်လိုက်တဲ့ email ရာပေါင်းများစွာတွေက ဖြစ်ပါတယ်။ဒါပေမဲ့ Clinton ရဲ့ရွေးကောက်ပွဲမဲဆက် CEO ရဲ့အဖွဲ့ဘက်ကတော့ဒီ email တွေဟာတကယ်ဟုတ်မဟုတ်ဆိုတာကိုအတည်ပြုခြင်းတော့မရှိသေးပါဘူး။တောက်ကြနေကအခုလိုထုတ်ပြန်လိုက်တာဟာ Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့သမ္မတရွေးကောက်ပွဲအတွက်ဒုတိယအကြိမ်စကားစစ်တုံးပွဲမလုပ်ခင်နှစ်ရက်အလိုမှာထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။လာမယ့်အမေရိကန်ရွေးကောက်ပွဲတွေကတိကအောင်ဖြစ်အောင်ရည်ရွယ်ပြီး Russia ကစိုက်ဘာနှီးပညာအသုံးပြီးတိုက်ခိုက်မှုတွေဆက်တိုက်လုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကလူသိထင်ရှားစွပ်စွဲလိုက်ပါတယ်။ဒါပေမဲ့ Internet Cyber စစ်ပွဲနဲ့ထိုးထွင်းတိုက်ခိုက်နေတယ်လို့တော့အမေရိကန်အကြီးတန်းအစိုးရအရာရှိတွေကပြောဆိုနေခြင်းမရှိပါဘူး။ပြီးခဲ့တဲ့ဇူလိုင်လတည်းလှုပ်ခဲ့တဲ့ Democrat Party ညီလာခံမတိုင်ခင်ထောင်ထဲချီတဲ့အီးမေးလ်တွေပေါက်ကြားခဲ့လို့ပါတီအရှက်ရစေခဲ့တဲ့ Computer အချက်အလက်ခိုးယူမှုကို Russia ကညွှန်ကြားခဲ့တယ်ဆိုပြီးအမေရိကန်အစိုးရအရာရှိတွေက ယုံကြည်မှုအပြည့်နဲ့ပြောနေတာပါ။သတင်းပေါင်းအတော်ကြားစိုက်ဘာတိုက်ခိုက်မှုတွေကိုရုရှားကကြိုးကန်ခဲ့တာလို့ထောက်လှမ်းရေးအရာရှိတွေကတန်တရားဖြစ်ခဲ့ပြီးခိုင်မာတဲ့သတင်းအချက်အလက်တွေကိုနောက်ဆုံးဖော်ထုတ်ခဲ့ပြီးနောက်လူသိထင်ရှားထုတ်ပြန်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါရီယာမဟုတ်တန်တရားအခြေအမြင့်မရှိအဓိပ္ပာယ်မဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ရုရှားအစိုးရကနိုင်ငံ
ှိဘဲရုရှားစန့်ကျင်ရေးအတွက်အမေရိကန်ကခရောင်ချောင်းချာပြောဆိုနေခြင်းသာဖြစ်တယ်လို့ရုရှားနိုင်ငံရေးဝန်ကြီးဌာနကပြောဆိုပါတယ
်။ UAB ကအသံညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ချင်းညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်အရေးယူတန်းခန့်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဲ့ဥပဒေကိုရုပ်သိမ်းလိုက်ကြောင်းတပ်ရဘရက်အိုဘားမားကမနေ့ကတောက်ကြနေ့အောက်တိုဘာ9ရက်နေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲကျင်းပပြီးယသအစိုးရတက်လာတာအပြင်အခြေခံလူ့ခွင့်ရေးတွေနဲ့ဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေတည်တည်တသာတွေ့လာရတဲ့အတွက်အခုလိုရုပ်သိမ်းဖို့လှုပ်ဆောင်တာဖြစ်ကြောင်းအမေရိကန်အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတွေစီကိုသမ္မတကပြပို့တဲ့စာထဲမှာဖော်ပြထားပါတယ်။အခုလိုသမ္မတရဲ့ရုပ်သိမ်းမိန့်ကြောင်းဗန္ဓရေးဝန်ကြီးဌာနကကြီးကြပ်ဆောင်ရွက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံသားပိုင်ဆိုင်မှုဆိုင်ရာထိန်းချုပ်မှုတွေတက်ရောက်မှုရှိတော့မှာမဟုတ်ကြောင်းအမေရိကန်ဗန္ဓရေးဝန်ကြီးဌာနကလည်းတောက်ကြနေမှာပဲကြေညာချက်ထုတ်ပြန်သွားပါတယ်။ဒီအရေးပေါ်ဥပဒေကိုရုပ်သိမ်းလိုက်ခြင်းအပြင်2003ခုနှစ်ကချမှတ်ခဲ့တဲ့Freedom and Democracy Act လို့ခေါ်တဲ့လွတ်လပ်မှုနဲ့ Democracy Act ဥပဒေ2008ခုနှစ်ကချမှတ်ခဲ့တဲ့ Jade Act လို့ခေါ်တဲ့စစ်အစိုးရရဲ့ Democracy စန့်ကျင်ရေးကြိုးပမ်းအားထုတ်မှုတွေကြောင့်ချမှတ်ထားတဲ့အဥပဒေတွေအရစီးပွားရေးနဲ့ဗန္ဓရေးဆိုင်ရာတန်ခတ်ပိတ်ဆို့မှုတွေပြည့်ပြည့်သွားမှာဖြစ်ပါတယ်။ Jade Act ထဲမှာပါဝင်တဲ့စစ်တပ်ခေါင်းဆောင်တွေမြန်မာစစ်တပ်ကိုနိုင်ငံရေးစီးပွားရေးအရတိတိကျကျထောက်ပံ့ပေးနေသူတွေအပေါ်ထားရှိတဲ့ပြည်ဝင်ခွင့်တားမြစ်ချက်တွေကတော့ဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာစစ်တပ်အပေါ်အကူအညီပေးတာပါဝင်နိုင်ငံသားထောက်ပံ့မှုတွေအပေါ်ကန့်သတ်ချက်တွေကလည်းဆက်ပြီးတော့ရှိဦးမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲမှာစစ်တပ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့အမေရိကန်အမတ်တချို့နဲ့လူ့ခွင့်အဖွဲ့တွေကတော့အခုလိုရုပ်သိမ်းပေးတာအတွက်စိုးရိမ်မကင်ဖြစ်နေကြပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်တော်ကကော်ဖီဆိုင်ကိုဇူလိုင်လကအကြမ်းဖက်တိုက်ခဲ့ပြီးနိုင်ငံသားအများစုအပါအဝင်လူ22ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုအတွက်အပြစ်တင်ခံထားရတဲ့ Islamic စစ်သွေးကြအဖွဲ့ဝင်12ဦးဟာအစိုးရလူညင်ရေးတပ်ဖွဲ့ဝင်တွေနဲ့ဒီကနေ့ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေအတွင်းသေဆုံးသွားပါတယ်။ဂျမာဦးမူဂျာဟေဒင်ဘင်္ဂလားဒေ့ရှ် JMB ရဲ့အဖွဲ့ဝင်တွေလို့ယူဆရသူ12ဦးဒါကမြို့တော်အစွန်းပိုင်းကပုံခုနေတဲ့နေရာတွေကိုလူညင်ရေးတပ်ဖွဲ့ဝင်တွေ3ကြိမ်ဝင်ရောက်စီးနင်းခဲ့ပြီး အဲ့ဒီမှာဆက်သွေးကြတွေတည်ဆုံသွားတာဖြစ်တယ်လို့ပြည်ရေးဝန်ကြီးဌာနဝန်ကြီးဖြစ်တဲ့အစာဒူဇာမန်ခန်းကပြောပါတယ်ဆက်သွေးကြတွေကိုလည်းနဲ့ချခိုင်းပေမဲ့သူတို့ကအစာပြစ်တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်ပစ်ခဲ့ရတာလို့မစ္စတာခန်းကပြောပါတယ်ဒါကမျိုးတွေရဲ့တန်တမာရက်ကွယ်မှာဇူလိုင်လ1ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာပါလို့အဲဆက်သွေးကြတွေကပြောခဲ့ပြီးဘင်္ဂလားဒေ့ရှ်မှာဖြစ်ပွားတဲ့တိုက်ခိုက်မှုတွေကအဆိုးရွားဆုံးဖြစ်ပါတယ်ဒီတိုက်ခိုက်မှုတွေအဆိုးရွားကပြည်တွင်းဆက်သွေးကြတွေကိုအပြစ်တင်ခဲ့ပေမဲ့ဇူလိုင်လတိုက်ခိုက်မှုနဲ့လုပ်ပုံကင်ပုံနဲ့စနစ်တကျစီစဉ်ထားမှုကိုအခြားနိုင်ငံတွေကအစ္စလာမစ်ဝါဒီကွန်ရက်တွေနဲ့ပါချိတ်ဆက်ပြီးလုပ်ကင်ခဲ့ပုံရတယ်လို့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်
ထိုင်းနိုင်ငံမှာကိုဝန်ဆောင်မိခင်ကနေတဆင်းဝမ်းတွင်းမှာရှိတဲ့သရေသားလောင်းကိုဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့ဆိုရင်လက်ရှိရှိနေတဲ့လိုင်းနာမဲ့စီမင်းစည်းကမ်းနေနဲ့အညီကိုဝန်ကိုဖျက်ချဖို့ခွင့်ပြုသွားမှာဖြစ်တယ်လို့ထိုင်းကျန်းမာရေးတာဝန်ရှိသူတွေကကြာသပတေးနေ့ကပြောလိုက်ပါတယ်ထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့ကလေးငယ်နှစ်ဦးကိုပထမဆုံးအကြိမ်မွေးဖွားခဲ့တယ်လို့ထိုင်းနိုင်ငံကပြီးခဲ့တဲ့သတင်းပတ်မှာအတည်ပြုခဲ့ပါတယ်ချင်းကဲ့ရာကနေကူးစက်ခံရတဲ့ဇီကာဗိုင်းရပ်စ်ပိုးကြောင့်မိုက်ခရိုဆဖီလီလို့ခေါ်တဲ့ဥကောင်းကိုသိမ်းခဲ့တဲ့ကလေးငယ်နှစ်ဦးကိုမွေးဖွားခဲ့ပြီးတော့ဒါဟာအရှိတောင်အရှာဒေသမှာပထမဆုံးဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတာလည်းဖြစ်ပါတယ်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံထားတဲ့မိခင်လောင်းတွေအတွက်လိုင်းနာမဲ့စီမင်းစည်းကမ်းတွေကိုရေးဆွဲဖို့အတွက်ထိုင်းကျမ်းမာရေးတာဝန်ရှိသူတွေအခုသတင်းပတ်တွေမှာတွေ့ဆုံခဲ့ကြပါတယ်ဒီထဲမှာဇီကာဗိုင်းရပ်စ်ပိုးကြောင့်မွေးလာမဲ့ကလေးငယ်ပေါ်စူးစူးဝါးဝါထိခိုက်လာနိုင်တဲ့ဆိုရင်မိခင်လောင်းတွေအနေနဲ့24ဘတ်ထိကိုယ်ဝန်ဖျက်ချနိုင်တယ်လို့ဆိုပါတယ်ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံမှာအာရမပြုကျင့်မှုနဲ့အမျိုးသမီးရဲ့အသက်ကိုကယ်ဖို့ကလွယ်ရင်ကိုယ်ဝန်ဖျက်ချတာကိုတရားဝင်ခွင့်ပြုထားခြင်းတော့မရှိပါဘူးခင်ဗျာ
မက်သီးယူဟာရီကိန်းမုန်တိုင်းကြောင့်ဒီဟေတီနိုင်ငံမှာလူ900နီးပါးသေဆုံးပြီးလူ1000နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်သွားပါတယ်ကမ္ဘာအနောက်ဖက်ချန်းတွေကအစင်းရဲဆုံးဟေတီနိုင်ငံဟာ2010တုန်းကလည်းငလျင်တန်းအကြီးကျယ်ခံခဲ့ရပါတယ်လူဦးရေ 3,000 လောက်ရှိတဲ့ဟီတီမြို့တော်ဂျရမီဟာလည်းလုံးဝပျက်စီးသွားတယ်လို့ခဲဟီတီအဖွဲ့ဒါရိုက်တာယွန်းမိုက်ကယ်ကပြောဆိုလိုက်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါအခုမြန်မာနိုင်ငံပေါ်မှာအမေရိကန်ကစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်တဲ့အပေါ်မတူကွဲပြားတဲ့တုံ့ပြန်မှုတွေကိုစက်တိုက်နာစင်ကြရပါမယ်ရှင်မြန်မာပေါ်မှာစီးပွားရေးတန်ခတ်ပိတ်ဆို့မှုရုပ်သိမ်းကြောင့်အမေရိကန်သမ္မတအိုဘားမားရဲ့ကြီးညာချက်ကိုမြန်မာအစိုးရအပါအဝင်အမေရိကန်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကကြိုးဆိုလိုက်ကြပါတယ်ပိတ်ဆို့မှုတွေကိုရုပ်သိမ်းခြင်းအပြင်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးဆိုင်ရာအခက်အခဲတွေနဲ့အကဲဆတ်မှုတွေကို NLD အစိုးရတက်ကဖြေရှင်းရမှာအမေရိကန်ပြည်ထောင်စုကကူညီဆောင်ရွက်ပေးမှာဖြစ်ပြီးတာဝန်သိတဲ့ယင်းနှိမ့်နှံမှုတွေဖြစ်လာအောင်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဌာနကပြောပါတယ်မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
ဒီလိုရုပ်သိမ်းလိုက်တဲ့အတွက်တက်ရောက်မှုရှိမဲ့အကျိုးဆက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်က VOE ကိုအခုလိုပြောပါတယ
် Terminating the national emergency which has been in place since 1997
ခုနှစ်ကစတင်ချမှတ်ခဲ့တဲ့ဒီအရေးပေါ်ဥပဒေကိုရပ်ဆိုင်းခြင်းအပြင်မြန်မာနိုင်ငံပေါ်မှာချက်မှတ်ထားတဲ့စီးပွားရေးနဲ့ဗန္ဒာရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးမှာဖြစ်ပါတယ်အခုလိုဖယ်ရှားပေးရမှာဗန္ဒာရေးဌာနလည်းOFAC လို့ခေါ်တဲ့နိုင်ငံခြားငွေကြေးပိုင်ဆိုင်မှုများဆိုင်ရာဌာနကနေထုတ်ပြန်ထားတဲ့ SDN အထူးပြတ်မှတ်ထားတန်ခတ်ပိတ်ဆို့ထားတဲ့ဆင်းမှာပါနေတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေလည်းအကျုံးဝင်မှာဖြစ်ပါတယ်။ဒါပေမဲ့မူရဲ့ဆေးဝါးရောင်းဝယ်မှုနဲ့ပိတ်ဆို့ခံထားရသူတွေကိုတော့ဆက်ပြီး SDN ဆင်းရဲတဲ့မှာထားရှိမှာဖြစ်ပါတယ
်။စီးပွားရေးပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်တာဟာမြန်မာအစိုးရတင်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကူညီဖြည့်ရှင်းဖို့ဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ်။
We remain committed to support further democratic transition in and peace in Burma.
American Bureau of Union နဲ့မြန်မာနိုင်ငံမှာ democracy အသွင်ကူးပြောင်းရေးနဲ့ငြိမ်းချမ်းရေးဆက်ပြီးပေါ်ဆောင်ဖို့အတွက်တန်တိတ်တန်အခိုင်အမာချထားပြီးကြံရှိနေတဲ့လူခွင့်ရေးဆိုင်ရာအကဲဆတ်မှုတွေကိုဖြေရှင်းရမှာမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်ရမှာအစိုးရဘိုင်းနဲ့စီးပွားရေးလုပ်ငန်းတွေမှာစစ်တပ်ရဲ့အခန်းကဏ္ဍပါဝင်မှုကြီးမားနေတာပါဝင်တခြားစိန်ခေါ်မှုတွေကိုအစိုးရတဲ့နီးနီးကပ်ကပ်လက်တွဲပြီးဖြည့်ရှင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါအပြင်ကြောက်စိမ့်နဲ့ကြောက်မြရတဲ့လုပ်ငန်းကဏ္ဍမှာလည်းတာဝန်သိတဲ့ရင်းနှီးမြှုပ်နှံမှုနဲ့ပြည်ပြင်းနဲ့စီးပွားရေးချင်းဝတ်တွေကိုအသုံးပြုဖို့အတွက်လိုအပ်ချက်တွေမှာလည်းအမေရိကန်ကကူညီဆောင်ရွက်မှာဖြစ်ပါတယ်
။
အမေရိကန်ဘက်ကစီးပွားရေးတန်ခတ်မှုအလုံးရုပ်သိမ်းလိုက်တာဟာမြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အထောက်အကူပြုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်ရလက်လဲဖြစ်တယ်လို့သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထီက VOE ကိုပြောပါတယ
်သူတို့ပြည်တော်ကျွန်တော်တို့မြန်မာနိုင်ငံလေးနဲ့ပေါ့နော်ဒါကတော့စူစူရမယ်စူစာပါစူစဲစူစူရတယ်ဒီကအခုကျွန်တော်တို့ကမ္ဘာစီးပွားရေးကတိတ်ကွေးပြီးတော့ခက်ခဲနေတယ်အဲတော့ဒီထဲမှာပဲစီးပွားရေးကြီးရတယ်ဒေါ်လာသေးစူစူကျန်တဲ့ကိုယ်စီတင်အသာသာဒီကတဲ့နေရစီမှာနောက်တစ်ခါကမြန်မာနိုင်ငံကဒီလိုဒီချင်းစူပြောင်းရေးကာလရောက်ရှိနေတဲ့စီးတလေရေးပါလို့ဆောင်ရှိနေစစ်ပါနောက်တစ်ခါကဒါကကျွန်တော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆောင်စုရဲ့အေဒီရောခီးစံသွားခဲ့တဲ့ဘောတူကြီး
အလားတူအမေရိကန်အာဆီယံစီးပွားရေးကောင်စီကလည်းအမေရိကန်သမ္မတရဲ့ကြီးညာချက်ကိုကြိုဆိုကြောင်းတွဲဘက်မန်နေဂျာကိုလှဖုံးမြင့်က VOE ကိုပြောပါဗျာ
။ National Emergency ကိုအပိဒတ်လောက်လိုက်ခြင်းဟာ American Company တွေကိုမြန်မာနိုင်ငံတွင်းမှာဝင်ရောက်ပြီးတော့လိုအပ်စွာဝင်ရင်းနှီးညွှန်ပြနိုင်မှုခွင့်လန်းအများကြီးဖွင့်ပေးလိုက်တယ်ဆိုတော့ဖြစ်တဲ့အတွက်ကျွန်တော်တို့ American ASEAN စီးပွားရေးကောင်စီကဝမ်းသာအားရစွာကြိုဆိုပါတယ်။စီးပွားရေးရင်းနှီးညွှန်မှုတွေကနေရင်းရခြင်းဆိုလိုမျိုးတော့အလုံးရင်းနဲ့တော့ဝင်လာဖို့ကတော့ဒါမဖြစ်နိုင်သေးပါဘူး။ဒါပေမဲ့ဖြည်းဖြည်းမှန်မှန်နဲ့အချိန်ဟုန်ပြင်းစွာနောက်ပိုင်းမှာဝင်လာဖို့ရှိပါတယ်။ရှိတဲ့လျှောက်လဲအဲကျွန်တော်တို့ American အစိုးရရော American စီးပွားရေး community ရောမြန်မာနိုင်ငံရဲ့ဒီဥပဒေလုံထုံးလုံးစင် policy တွေကိုအစိုးရနဲ့တွဲပြီးတော့ဆက်လက်အကူအညီဆောင်ရွက်ပေးဖို့အသင့်ရှိပါတယ်ခင်ဗျာ။
American သမ္မတရဲ့အမိန့်နဲ့ဖယ်ရှားလိုက်တဲ့ပိတ်ဆို့မှုတွေထဲမှာမြန်မာနိုင်ငံနဲ့လုတ်ကင်မဲ့ဗန်လုပ်ငန်းအပေါ်တားဆီးထားတဲ့ကိစ္စရပ်တွေလည်းအကျုံးဝင်မှာဖြစ်ပါတယ်ရှင
်။မတ်အင်ဂျင်နိုင်ပြပြခဲ့တာပါရှင်။အခုလို American ပြည်ထောင်စုကမြန်မာနိုင်ငံပေါ်မှာအရေးယူတန်ခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့အဥပဒေကို American သမ္မတကရုတ်သိမ်းလိုက်တာကိုမြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းရေးကာလဒေါ်အောင်ဆန်းစုကြည်ရဲ့မဟာဗျူဟာကျတဲ့စွန့်စားမှုတစ်ခုလို့ရှုမြင်တယ်လို့သတိနဲ့ကြိုဆိုမှုတွေလည်းရှိနေပါတယ်။လူခွင့်ရေးနဲ့ဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေကြောင့်ရုတ်သိမ်းလိုက်ရတယ်လို့ပြောတဲ့ Obama ရဲ့အကြောင်းပြချက်အပေါ်မှာလည်းမေခွန်းထုတ်မှုတွေရှိပါတယ်။သုံးသက်ချက်အမြင်အမျိုးမျိုးကိုတော့မဆုမောကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်အရေးယူတန်းခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဥပဒေကိုရုတ်သိမ်းပေးမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတအိုဘားမားတို့ပြီးခဲ့တဲ့စက်တင်ဘာလ14ရက်နေ့ကအင်ဖြူရော်မှာတွေ့ဆုံဆွေးနွေးအပြီးမှာပဲသမ္မတအိုဘားမားကကြေညာခဲ့တာပါအခုအောက်တိုဘာလ9ရက်နေ့မှာတော့ဒီအရေးပေါ်စီးပွားရေးဆိုင်ရာအဥပဒေကိုရုတ်သိမ်းလိုက်ကြောင်းသမ္မတကလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်သမ္မတအိုဘားမားနဲ့ဒေါ်အောင်ဆန်းစုကြည်တို့ကြားတွေ့ဆုံဆွေးနွေးမှုကနေရခဲ့တဲ့ဒီရလက်ကအသွင်ကူးပြောင်းနေစေမြန်မာနိုင်ငံကြုံနေရတဲ့စိန်ခေါ်အကဲဆတ်မှုတွေကမဟာဗျူဟာကျတဲ့စွန့်စားမှုတစ်ခုအဖြစ်မြန်မာနိုင်ငံရဲ့အကဲခတ်တင်ပေါ်ဝမဂဇင်းအက်ဒီတာဦးတမောင်တန်းကရှုမြင်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးအတွက်တော့ကောင်းတယ်လို့ထင်တယ်လေအရင်တုန်းကရှိခဲ့တဲ့ခေတ်ဟောင်းနဲ့နောက်ဒီမိုကရေစီကျပြီးတော့ငြိမ်းချမ်းတဲ့မြန်မာနိုင်ငံခေတ်တစ်ခုကိုကူးပြောင်းတဲ့အချိန်ကာလပေါ့နော်ဒီချိန်မှာဘယ်လမ်းကြောင်းကိုမပြတော်မလဲဆိုတာကန်တီကမှမပြောနိုင်ဘူးအဲ့ဒီလိုအချိန်မျိုးမှာပတ်ချက်စဉ်းစားပြီးတော့ပေါ့စွန့်စားပြီးတော့ယူရတဲ့ကိစ္စလေးရှိတယ်။ဥပမာအားဖြင့်2012မှာဒေါ်အောင်ဆန်းစုကြည်က2008ဖွဲ့စည်းပုံအရကျင်းပတဲ့ရွေးကောက်ပွဲကိုဝင်တာမျိုးပေါ့နော်။အလားတူပဲခုနဆန့်ရှင်ကိုရုပ်သိမ်းတာလည်းအဲ့ဒီလိုတွက်ချက်စဉ်းစားပြီးတော့စွန့်စားတဲ့စွန့်စားမှုမျိုးပေါ့နော်။အခုပြောင်းကာလအားပြိုင်နေတဲ့အချိန်တွေမှာလှုပ်ရတဲ့ကိစ္စလေးဖြစ်တယ်။ဒါကြောင့်မို့ဒါကတော့လှုပ်သိမ့်လှုပ်ထိုက်တဲ့အလုပ်တစ်ခုကိုမဟာဗျူဟာကျကျလှုပ်ကြခြင်းလို့တို့ကတော့ဒီလိုပဲနားလည်တယ်ပေါ့နော်။စွန့်လို့နယ်လို့ပြောကြတဲ့သူတွေကဒီဆန့်ရှင်ကိုချမှတ်ထားတာကမြန်မာနိုင်ငံဒီမိုကရေစီနိုင်ငံဖြစ်ဖို့အတွက်ဖိအားပေးဖို့ချမှတ်ထားတာဖြစ်တယ်။လက်ရှိအချိန်တွေမှာမြန်မာနိုင်ငံဟာဒီမိုကရေစီအပြည့်အဝအောင်ပြောင်းသေးဘူးဆိုတော့တောင်းကနေပြောတဲ့အကြောင်းသူတို့ပြောတာဟာလေပြောတဲ့ပြောထိုက်တဲ့နော်မူလဆန့်ရှင်ချတဲ့ယူရချက်အရာပြောမယ်ဆိုလို့ရှိရင်လေကျိုးချောင်းပြောညီတဲ့ပြောချက်တွေလို့ပြောရမှာပေါ့နော်အခုပြောင်းကာလဆိုတော့အားတိုင်နေတဲ့ချင်းတွေဖြစ်တဲ့အတွက်ကြောင့်မို့လို့တွက်ချက်ပြီးစွန့်စားတဲ့ကိစ္စတွေရှိတယ်အဲ့ဒီလိုတွက်ချက်ပြီးစွန့်စားတာတော့စွန့်စားတိုက်တယ်လို့ကျွန်တော်ကတော့အဲ့လိုယူဆတယ်ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီ sanction တွေကိုရုပ်သိမ်းပေးတာကိုကျွန်တော်ကတော့လူလူလာလာဒါလောက်ရမယ်အလုပ်တစ်ခုလို့ထင်ပါတယ
်ရွေးကောက်ပွဲအနိုင်ရဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အရသာအစိုးရလက်ထက်အခြေခံလူခွင့်ရေးတွေနဲ့ဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေတိတိတသားတွေ့လာရတဲ့အတွက်အခုလိုရုပ်သိမ်းမှုလှုပ်ဆောင်တာဖြစ်ကြောင်းအမေရိကန်အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတွေစီကိုသမ္မတကစာပေးပို့ခဲ့တာပါဒါပေမဲ့လည်းဒီလိုရုပ်သိမ်းမှုတွေကအချိန်မတန်ခင်ဖြစ်လာခဲ့တယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်အခုချိန်ထိမြန်မာနိုင်ငံမှာလူခွင့်
ဒီနေ့ချိုးဖောက်မှုတွေရှိနေစေဖြစ်လို့စစ်မှန်တဲ့ပြောင်းလဲမှုတွေဘယ်လောက်ထိဖြစ်ပေါ်နေပြီလဲဆိုတာကမိကွန်းထုတ်စရာဖြစ်တယ်လို့လူခွေလှူရှားသူတူဦးဖြစ်တဲ့ညီမကြီးမြမအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတုံ့တက်ပါတယ်။ဆိုရတဲ့ရဲ့လက်ထက်မှာတချို့သောလူခွင့်တွေတိုးတက်လာတာကျွန်တော်လက်ခံပါတယ်အတိအမှတ်ပြုပါတယ်။ဒါပေမဲ့အိတ်ဆုတ်ထားတဲ့ဆန်ရှင်တွေအကုန်လုံးရောဖ
ပြည်ရဲ့နေရာမျက်မှောက်ဖြစ်နေတော့မယ်တိုက်ပွဲတွေဆက်လက်ဖြစ်ခြင်းကအဲ့ဒီဒေတာမှာတိုင်းရင်းသားတွေမှာလူခွေချိုးဖောက်မှုကိုရှိနေရဆိုတာတက်တည်ပြမယ်ဒါကြောင့်မလို့ကျွန်တော်တို့ကအမြဲတမ်းပြောပါတယ်ရှော့ဘင်ရှော့ထိုက်တော့ကြော့ချမှုလို့ပါဒါပေမဲ့အားလုံးကိုတစ်ခုလုံးကိုဖြေလျှော့လိုက်တဲ့ရာမျက်မှောက်မလို့သေးဘူး
ဆန်ရှင်မျိုးပိတ်ဆို့မျိုးဆက်လက်ထားဖို့အတွက်ကျွန်တော်အစိုးရတိုက်တွန်းထားခဲ့တာပါအခုလိုအမေရိကန်ပြည်ထောင်စုရဲ့မြန်မာပေါ်စီးပွားရေးပိတ်ဆို့ရုပ်သိမ်းမှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်တာမကြီးကလည်းလူမှုအဖွဲ့အစည်းတွေကိုပြီးခဲ့တဲ့သတင်းပတ်ကဖိတ်ခေါ်တွေ့ဆုံရှင်းပြခဲ့တာပါအဲ့ဒီအခမ်းအနားကိုတက်ရောက်ခဲ့သူတွေတဲကတအူးဖြစ်တဲ့
ထိုင်ရာကူပြောင်းလဲပြုခြင်းမှုတွေကတကယ်စစ်မှန်ဟုတ်ရဲ့လားဆိုတာကိုလည်းတမ်းများရှိတယ်။နောက်ပြီးတော့ဆက်ချင်းကြီးကုလို့ရုပ်သိမ်းပြီးလိုက်ခြင်းအပြင်ပေါ့နော်။နောက်ပိုင်းဆက်ရောက်နေရင်ရှိနေမလားကျွန်တော်တို့စိုးရိမ်ပါတယ်ဆိုပြီးတော့ကျွန်တော်တို့ပြောခဲ့ပါတယ်။ဒီလိုရုပ်သိမ်းလိုက်တဲ့အပေါ်မြန်မာနိုင်ငံတွင်အမေရိကန်ရဲ့ယင်းနှိမ့်ညွန့်တဲ့မှုတွေနဲ့အမေရိကန်မြန်မာ ချမှတ်ခဲ့တဲ့ Jade Act လို့ခေါ်တဲ့စစ်အစိုးရရဲ့ Democracy စန့်ကျင်ရေးကြိုးပမ်းအားထုတ်မှုတွေကြောင့်ချမှတ်ထားတဲ့အဥပဒေတွေရဲ့စီးပွားရေးနဲ့ဗန္ဒာရေးဆိုင်ရာတန်ခတ်ပိတ်ဆို့မှုတွေပြတ်ပြားသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီအရေးပေါ်ဥပဒေကိုအမေရိကန်ပြည်ထောင်စုက1998ခုနှစ်စစ်အစိုးရလက်ထက်မှာစတင်ထုတ်ပြန်ခဲ့တာဖြစ်ပြီးဒီဥပဒေအရမြန်မာနိုင်ငံအပေါ်မှာအမေရိကန်ရဲ့တန်ခတ်အရေးယူမှုတွေချမှတ်ပြီးနှစ်စဉ်သက်တမ်းတိုးလာခဲ့တာဖြစ်ပါတယ်ရှင်။
မဆူမွန်စူးစီးတင်ပြခဲ့တာပါရှင်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်တော့ပေါ်တုံ့ပြန်မှုတွေကိုတော့ဒီမှာပဲရန်နာပါရစေမကြခင်နိုင်ပိုင်းအတွင်းည9နိုင်ခွဲမှာထုတ်လွှင့်ပေးမဲ့ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းကိုလည်းထပ်မံဖိတ်ကြားပါရစေအောင်ရှင်
NLD အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းမှာခုကြုံရတဲ့မြန်မာငွေတန်ဖိုးကျဆင်းမှုငွေကြေးဖောင်းပွားမှုတွေဖြစ်လာတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းပြောဆိုသံတွေဝေဖန်သံတွေကြားလာပါတယ်။အစိုးရအသစ်ရဲ့စီးပွားရေးမူဝါဒနဲ့အစိုးရအသစ်လက်ထက်စီးပွားရေးဖွံ့ဖြိုးမှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စနေညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးသွားကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။VOA ကဓာတ်ရိုက်လိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဓာတ်ရိုက်ခေါ်ယူနိုင်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွနေလိုတဲ့အကြောင်းအရာမင်းမြန်လူလာတွေကိုကြိုတင်ရေးသားပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကတဆင့်လည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822555ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွနေမင်းမြန်လူတွေတို့ရရှိမှုကိုကြိုးစားပါရစေခင်ဗျာ။
တရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီပါသေးတယ်ဆိုတဲ့အကြောင်းထပ်မံဖိတ်ခေါ်ပါရစေရှင်။အခုကျမရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်။လေရုညဉ့်ဉျန်းမှုဟာအုံနောက်ကိုထိခိုက်နိုင်ပါသလား။လေလာမှုအသစ်တစ်ခုအရမိခိုးမြူမှုန်တွေနဲ့တခြားလေရုညဉ့်ဉျန်းမှုတွေဟာအယ်ဇိုင်းမားစ်လို့ခေါ်တဲ့မှတ်ဉာဏ်ကျဆင်းရောဂါကိုဖြစ်ကောင်းဖြစ်စေနိုင်တယ်လို့ဆိုပါတယ်။လူတွေအသက်ရှည်လာတာနဲ့အမျှကဘာတဝမ်းမှာလူတန်းပေါင်းများစွာခံစားနေရတဲ့မှတ်ဉာဏ်ကျရောဂါဘာကြောင့်ဖြစ်ရလဲဆိုတာကိုသိပံပညာရှင်တွေအနေနဲ့အပြည့်အဝနားမလည်သေးပေမဲ့ကျန်းမာရေးမျိုးရိုးနဲ့သဘာဝပတ်ဝန်းကျင်တွေကြောင့်ဖြစ်ရတာလို့ယူဆထားကြပါတယ်။ဒီအကြောင်း VOA သတင်းတောက် Debra Block သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါပါရှင်
။ဟုတ်ကဲ့ပါ။သူတေသီတွေအနေနဲ့လူ38ဦးရဲ့အုံနောက်တရှိတွေကိုစမ်းသပ်ခဲ့ကြပါတယ်။ဒီလူတွေကအသက်3နှစ်နဲ့62နှစ်ကြာသေဆုံးခဲ့ကြပြီးမက္ကဆီကိုမြို့ကြီးနဲ့အင်္ဂလန်ကမန်ချက်စတာမြို့တို့လိုလေတုညဉ့်ဉျန်းမှုများတဲ့မြို့ကြီးတွေမှာနေခဲ့ကြတာပါ။ဒီအုံနောက်တရှိတွေကိုအနုစိတ်မှန်ဘလူးအောက်မှာစစ်ကြည့်တဲ့အခါမှာလေတုညဉ့်ဉျန်းမှုကနေပါလာပုံရတဲ့အလွန်သေးငယ်တဲ့မက်ဂနီတိုက်အမှုတ်လေးတွေကိုတွေ့ခဲ့ရပါတယ်။ ဒီမဂနီတိုက်ဟာအုံနောက်အာယုံကြောတွေကိုဖျက်ဆီးတဲ့ရောဂါတွေနဲ့ပတ်သက်တဲ့တန်လိုက်တအားရှိတဲ့ဓာတ်သတ္ထုအမျိုးအစားဖြစ်ပါတယ်ဒီလိလာမှုမှာဥဆောင်ပါဝင်ခဲ့တဲ့England Lancaster တက္ကသိုလ်ကပါမခဒေါက်တာဘာဘရာမဟာက
We were able to examine those thin sections to identify
ကျမတို့အနေနဲ့ဒီအမုတ်အမွှားလေးတွေဆဲတွေထဲမှာရှိမလားလို့ဆိုတာကိုရှာနိုင်ဖို့ဒီအပိုင်းပါပါလေးတွေကိုစစ်ဆေးနိုင်ခဲ့ပါတယ်သူတို့ဘယ်လိုပုံစံဘယ်လိုအရွယ်ဘယ်လိုအရွယ်စားဖြန့်ကျက်ထားမှုနောက်အထူးသဖြင့်ဒီအမုတ်လေးတွေဟာ magnetite ဓာတ်သတ္ထုဖြစ်တယ်ဆိုတာကိုအနုစိမ့်မှန်ဘလူးအောက်မှာဓာတ်ဥဆိုင်ရာသုံးသပ်မှုစတာတွေကိုလုပ်ရပါတယ
်တကယ်တော့ဒီမဂနီတိုက်အမှုန်လေးတွေဟာအုံနောက်ကိုနှကောင်းကအသက်ရှူရာကတဆင့်ဝင်ရောက်လာနိုင်ပါတယ်။သူတီတီတွေကတော့ဝင်လာတဲ့အမှုန်ရွယ်စားပမာဏကိုကြည့်ရတာကမော်တော်ကားအင်ဂျင်စီလောင်ကျွမ်းမှုဒါမှမဟုတ်တနက်ဖြစ်ပေါက်မှုတွေလိုမြင်မာတဲ့အပူချိန်အောက်မှာဖွဲ့စည်းဖြစ်ပေါ်လာတာလို့ဆိုပါတယ်။ဒေါက်တာမဟာကဆက်ပြီ
း When you actually see the extracted particles and you see, you know, there are
ဒီဝင်လာတဲ့အမှုန်လေးတွေကိုတကယ်မြင်လိုက်တဲ့အခါမှာရာရီထောင်တွေနဲ့ချီတဲ့အမှုန်လေးတွေကိုအနုစိမ့်မှန်ဘလူးအောက်မှာတွေ့ရပါတယ်။ဒါပေမဲ့အခုလိုစသီးလိုက်တဲ့အချိန်မှာအုံနောက်ထဲမှာမရှိသင့်လောက်အောင်များလုံးတဲ့ပမာဏရောက်နေတာကိုလည်းတွေ့ရပါတယ်ရှင
်။အဲ့ဒီတော့သူတွေတီတွေအနေနဲ့ဒီအမှုန်လေးတွေနဲ့ဒီအယ်ဇိုင်းမားမှတ်ဉာဏ်ကျယောဂါကိုဘလူးဆက်ဆက်ယူကြပါလဲ။ဒေါက်တာမဟာကဆက်ပြီ
း It's always been known that metals accumulate in the brain with
မှတ်ဉာဏ်ကျဆင်းတဲ့ယောဂါရှိသူတွေရဲ့အုံနောက်မှာဓာတ်သတ္တုတွေစုပုံလာတယ်လို့တော့သိထားပြီးသားပါ။တခါတလေလည်းအသက်ကြီးလာတာနဲ့အမျှပေါ့လေ။တခါတရံကျတော့လည်းအုံနောက်ထဲမှာဓာတ်သတ္တုတွေပိုပြီးတော့များလာပါတယ်။ဒါပေမဲ့အခုလိုဖြစ်လာတာကတခြားလမ်းကြောင်းကနေဝင်လာတာဆိုတာကိုတော့မသိထားသေးပါဘူး။သူတို့ပုံစံကဒီလေရုထဲမှာတွေ့ရတယ်လို့ပဲအခုတော့အုံနောက်ထဲမှာတွေ့နေရတာပါရှင
့်။တကယ်တော့သိပ္ပံပညာရှင်တွေကဒီအမှုန်လေးတွေနဲ့ဒီအယ်ဇိုင်းမားမှတ်ဉာဏ်ကျယောဂါကြာဓာတ်ရိုက်ဆက်ဆက်မှုရှိတယ်လို့တော့မပြောထားပါဘူး။ဒါပေမဲ့ဒီသူတေသနာကိုဆက်လုပ်ဖို့တော့အရေးကြီးတယ်လို့ဆိုပါရယ်ဒေါက်တာမဟာကပဲ
Magnetite is such a dangerous mineral for the brain
အခုအရန်ထူးခြားလာတာကအုံနောက်ထဲမှာအန်ရည်ကြီးတဲ့သတ္တုပမာဏအဆင့်ရောက်နေတာကိုရှာဖွေတွေ့ရှိနိုင်ခဲ့တာကြောင့်ပါဒီမှတ်ဉာဏ်ကျယောဂါဟာကျမတို့ဒီကနေ့ခေတ်ရဲ့ပြန့်ပွားမှုများတဲ့ယောဂါတစ်ခုဖြစ်လာနေပါတယ်ရှင
်လက်ရှိအချိန်မှာတော့ဒီအယ်ဇိုင်းမားမှတ်ဉာဏ်ကျယောဂါကိုပျောက်ကင်းအောင်ကုသဖို့ဆေးမရှိသေးပေမဲ့သက်သာအောင်ထောက်ကူပေးနိုင်တဲ့ဆေးတွေတော့ရှိနေပါပြီခင်ဗျာ
ကိုဝင်းမင်းပြပြခဲ့တာပါရှင်မကြခင်မှာစနေနေ့ညနေခင်းအစီအစဉ်တွေအစုံတက်ပါတော့မယ်ရှင်အစီအစဉ်ဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါအောင်မယ်ရှင
်2005ခုနှစ်တုန်းကအမျိုးသမီးနဲ့ပတ်သက်ပြီးညဉ့်ဉန်းရိုင်းပြစွာပြောထားတဲ့ဗီဒီယိုဖိုင်တစ်ခုတောက်ကြာနေကထွက်ပေါ်လာပြီးတဲ့နောက် Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကစနေနေ့မနေ့အစောပိုင်းမှာအတန်သွင်းပြီးတော့တောင်းပန်လိုက်ပါတယ်။အဲဒီထဲမှာသူဟာပြည်ပြည်စုံတဲ့သူတယောက်၆ပြည့်ကင်းသူတယောက်ဖြစ်တယ်လို့ဘယ်တော့မှမပြောခဲ့ကြောင်းသူ့အနေနဲ့ဒါပြန်သူ့အနေနဲ့အနာဂတ်မှာပုံမကောင်းမွန်တဲ့လူတယောက်ဖြစ်အောင်နေသွားဖို့လဲကတိပြုသွားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းများစွာကပြောထားတာဟာရွေးကောက်ပွဲအတွက်အနောက်ဆက်ဖြစ်အောင်လုပ်ဖို့အတွက်သာဖြစ်တယ်လို့လည်းဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။Republican Party ရဲ့ဦးဆောင်ပါတီဝင်တို့ကသူတို့ပါတီသမ္မတလောင်း Donald Trump အပေါ်မှာထောက်ခံမှုတွေကိုပြန်လည်ရုပ်သိမ်းလိုက်နေကြပါပြီ2005ခုနှစ်တုန်းက Donald Trump ကအမျိုးသမီးတွေကိုမတော်တရားစော်ကားပြီးပြောဆိုခဲ့တဲ့ဗီဒီယိုတောက်ကြာနေကထွက်ပေါ်လာပြီးတဲ့နောက်မှာအခုလိုထောက်ခံမှုတွေကိုပြန်ပြီးတော့ရုပ်သိမ်းနေကြတာဖြစ်ပါတယ်လာမယ့် American ရွေးကောက်ပွဲတွေကတိကောက်ဖြစ်အောင်ရည်ရွယ်ပြီးရုရှားကစိုက်ဘာနှိပညာသုံးပြီးတော့တိုက်ခိုက်မှုတွေစတိုက်လုပ်နေတယ်လို့ American ပြည်ထောင်စုကလူသိရှင်များဆွဆွဲလိုက်ပါတယ်။ဒါပေမဲ့ရုရှားကတော့ဒါတွေဟာမဟုတ်တန်တရားအခြေအမြစ်မရှိအတိတ်ပဲမဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ရုရှားဆိုရကနိုင်ငံပိုင်သတင်းဌာနကနေတဆင့်ညှိစုံတုံ့ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ရေးယူတန်းခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံကအရေးပေါ်စီးပွားရေးဆိုင်ရာအုပ်တွေကိုရုပ်သိမ်းလိုက်ကြောင်းသမ္မတဘရက်အိုဘားမားကမနေ့တောက်ကြာနေ့အောက်တိုဘာ9ရက်နေ့မှာလက်မှတ်ရေးထိုးပြီးတော့ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲကျင်းပပြီးရသားစုရတက်လာတာအဖြစ်အခြေခံလူ့ခွင့်ရေးတွေနဲ့ဒီမိုကရေစီတိုးတက်ပြောင်းလဲမှုတွေသိသိသာသာတွေ့လာရတဲ့အတွက်အခုလိုရုပ်သိမ်းပေးဖို့လှုံ့ဆော်တာဖြစ်တယ်လို့အမေရိကန်အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတွေစီကိုပြပို့တဲ့စာထဲမှာဖော်ပြထားပါတယ်ခင်ဗျာ
စနေနေ့ညနေခင်းသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကြေညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Boyd Sonya ဖြစ်ပါတယ်VOA ကနေထုတ်လွှင့်ပေးနေတဲ့အတန်လွှင့်ညဘက်အတန်လွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ညာ9နိုင်ကြရင်ပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွန်ညိုပါရှင်
This program has come to you from the Voice of America, Washington.